အမေရိကန်ရဲ့အကြီးဆုံးကုန်သွယ်ဘက်လည်းဖြစ်အိန္ဒိယနှစ်နိုင်ငံလည်းဖြစ်တဲ့ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေအပေါ်မှာဒီကနေ့မတ်လ၄ရက်နေ့ကနေစပြီးတော့အမေရိကန်ပြည်ထောင်စုကသွင်းကုန်အခွန်25ရာခိုင်နှုန်းတိုးမြှင့်ကောက်ခံတော့မှာဖြစ်ပါတယ
်။ But very importantly tomorrow tariffs 25% on Canada and 25% on Mexico and that'll start.
သမ္မတဒေါ်နယ်ထရန့်ပြောသွားတာကတော့အားလုံးသိကြတဲ့အတိုင်းပါပဲ။သွင်းကုန်အခွန်တိုးမြှင့်ကောက်ခံမဲ့အစီအစဉ်ကိုနောက်မှလုပ်မယ့်အစားအခုသတင်းပတ်အစောပိုင်းမှာစပါမယ်။အစောပိုင်းတော့ကတော့ဧပြီလ2ရက်နေ့ဒါမှမဟုတ်ဧပြီလ1ရက်နေ့မှာစဖို့ပါပဲ။ဒါပေမဲ့ဧပြီလ1ရက်နေ့က April Fool Day ဆိုတော့အဲ့ဒီနေ့မှာမလုပ်ချင်လို့ပါ။ဒါကငွေကုန်ကြေးကျများနိုင်ပါတယ်ဆိုပြီးတော့မနေ့မတ်လ3ရက်နေ့ကသမ္မတထရန့်ကသတင်းတောက်တွေကိုပြောခဲ့တာပါ။ဒါကြောင့်မို့လို့ရက်ရွှေ့ပြီးတော့မက္ကဆီကိုနဲ့ကနေဒါကိုသွင်းကုန်အခွန်25ရာခိုင်နှုန်းတိုးကောက်မဲ့အစီအစဉ်ကိုဒီကနေ့မတ်လ4ရက်နေ့အင်္ဂါနေ့ကိုရွှေ့ခဲ့ရတာပါ။ဒါဟာသမ္မတဒေါ်နယ်ထရန့်တောင်းဆိုထားတဲ့အတိုင်းအမေရိကန်ပြည်ထောင်စုတွေကိုနယ်စပ်ဖြတ်ကျော်လူတိုင်းတရားမဝင်ဝင်ရောက်မှုတွေမွေးစေဝါတင်သွင်းမှုတွေကိုအဲ့ဒီလိုမျိုးနှစ်နိုင်ငံဘက်ကဆောင်ရွက်နေတဲ့ကြားကပဲအခုလိုအခွန်တိုးကောက်မဲ့အစီအစဉ်ကိုမူလကရည်ရွယ်ထားတဲ့အတိုင်းလှုပ်ဆောင်နေတာပါ။ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေပေါ်မှာသွင်းကုန်ခွန်တွေတိုးကောက်မဲ့အကြောင်းပြီးခဲ့တဲ့တလတုန်းကကြေညာခဲ့ပေမဲ့အဲ့ဒီနှစ်နိုင်ငံကသမ္မတထရန့်တောင်းဆိုတဲ့အချက်တွေကိုလိုက်နာလှုပ်ဆောင်မဲ့အကြောင်းပြောဆိုခဲ့တာကြောင့်တလနောက်ဆုတ်ပေးခဲ့ပါတယ်။မက္ကဆီကိုနဲ့ကနေဒါတို့အတွက်လိုက်ရောပေးစရာအကြောင်းမရှိတာကြောင့်မူလအစီအစဉ်အတိုင်းအခွန်တိုးကောက်သွားမှာပါလို့သမ္မတထရန့်ကသတင်းတောက်တွေကိုပြောခဲ့ပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau ကတော့အခုလိုတရားမျှတမှုမရှိတဲ့အခွန်တိုးကောက်မှုကိုလက်တုံမပြန်မဲ့နေမှာမဟုတ်တဲ့အကြောင်းနဲ့အမေရိကန်ကနေကနေဒါကိုတင်သွင်းတဲ့ကုန်ပစ္စည်းဒေါ်လာ155ဘီလီယံတန်ဖိုးရှိတဲ့သွင်းကုန်လေးပေါ်မှာအခွန်25ရာခိုင်နှုန်းတိုးမြှင့်ကောက်ခံသွားမယ်လို့ပြောပါတယ်။စီးပွားရေးမှာပြည်ပပို့ကုန်ပေါ်မှာမိကိုဟားတားနေရတဲ့မက္ကဆီကိုနိုင်ငံကတော့ပို့ကုန်ရဲ့80ရာခိုင်နှုန်းကိုအမေရိကန်ကိုတင်ပို့နေတာဖြစ်ပေမဲ့အမေရိကန်သွင်းကုန်လေးပေါ်မှာလည်းအခွန်တိုးမြှင့်ပြီးကောက်ခံသွားဖို့စီစဉ်နေတယ်လို့မက္ကဆီကိုသမ္မတကပြောပါတယ်ရှင်။